နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမ္မတဖြစ်နိုင်ဖို့အဟန့်တားဖြစ်နေတဲ့ဖွဲ့စည်းပုံဥပဒေပုံမှ59စာလုံးအပါအဝင်ဥပဒေချမ်းတချို့ဒီကနေ့မဲခွဲရမှာတော့ပြည်ထောင်စုလွှတ်တော်ရဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်ဒီပုံမှတွေပြင်ဆင်ရေးမအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်တွေကဒီပုံမှတွေအပါအဝင်တခြားဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေမဲခွဲတဲ့အခြေအနေကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြင်ဆင်မဲ့ဥပဒေမူကြမ်းကိုဆက်လက်မဲခွဲတဲ့ဒုတိယမြောက်နေ့မှာတယောက်ခွင့်ရှိသူလွတ်တော်ကိုယ်စားလှယ654ဦးအနက်635ဦးတယောက်ခဲ့ပြီး22ဦးကတော့ခွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန်46ပုံမှန်ကွဲကာကြီးမှာအကျုံးဝင်တဲ့ပုံမှန်ကွဲ15ခုကိုပြင်ဆင်ပယ်ဖျက်ရေးအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်ပြင်ဆင်ပယ်ဖျက်ဖို့မဲခွဲဆုံးဖြတ်ချက်ရယူရမှာတော့ပုံမှန်ကွဲ15ခုလုံးဟာလိုအပ်တဲ့ထောက်ခံမဲရခိုင်နှုန်းမရရှိတာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာခဲ့ပါတယ်
ပုံမှ59ပုံမှခွဲစလုံးပယ်ဖြတ်မှုအတွက်ထောက်ခံဆန္ဒမဲ393မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှ109ပုံမှခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ412မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်
ပုံမှန်59စာလုံးဟာဒေါအောင်ဆန်းစုကြည်တမရမဖြစ်စေရေးအတွက်ရည်ရွယ်ထည့်သွင်းထားတယ်လို့ဝေဖန်ထားတဲ့ပုံမှန်ဖြစ်ပါတယ်။ဒီပုံမှန်ကိုဥပဒေကျမ်းမှာပယ်ဖျက်ဖို့အတွက်တင်ပြထားတာပါ။ပုံမှန်109ခါဟာပြည်သူ့လွှတ်တော်မှာတမရသားပါဝင်မှုကို25ရာခိုင်နှုန်းကနေနောက်တစ်ကြိမ်သက်တမ်းမှာ15ရာခိုင်နှုန်းသရုတ်ထအကြိမ်မှာ10ရာခိုင်နှုန်းပြည်စမအကြိမ်မှာ900ခိုင်နှုန်းအထိလျှော့ချသွားဖို့ဖြစ်ပါတယ်။ပုံမှန်148ခါခွင်းနဲ့ပုံမှန်167ခါကြီးတို့ကတော့မြို့သားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာအလားတူလျှော့ချဖို့ဖြစ်ပါတယ်။မဲခွဲဆုံးဖြတ်တဲ့ပုံမှန်တွေထဲမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ပတ်သက်တဲ့ပုံမှန်201နောက်သူ့ရဲ့ပုံမှန်ခွဲတွေနဲ့သက်ဆိုင်တဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌတွေထည့်သွင်းဖို့နဲ့ကာလုံရဲ့တာဝန်ပိုင်းဆိုင်ရာဖြည့်ဆွက်ချက်တွေလည်းပါဝင်ပါတယ်။ဒီလိုပြင်ဆင်ဖြည့်ဆွက်ခွင့်မရပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆက်လက်စ조사သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကပြောပါတယ
်ဒီနေ့မဲခွဲဆုံးပြမှုရလက်ကိုကြည့်မယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်တဲ့ပြင်ဆင်လို့တဲ့ပယ်ဖျက်လို့တဲ့ဥပဒေပုံမှန်တွေကိုရွေးကောက်ခံကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းအထက်ကထောက်ခံမဲ့ပေးခဲ့ပေမဲ့ဒီနေ့ဆရာတို့ဒါပြင်ဆင်လို့မရခဲ့ဘူးပေါ့ဒါအင်မတန်မှဒါဝင်နေစရာကောင်းတယ်ပေါ့။နော်ပြည်သူလူထုကမင်းတိတ်ပေးထားတဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်ကြီးအများစုကပြင်ဆင်လို့တဲ့ပယ်ဖျက်လို့တဲ့ဆန္ဒရှိပေမဲ့လည်းပြင်ဆင်ခွင့်မရခဲ့ပါဘူး။အဲ့အတွက်လည်းဆရာတို့မြေသားဒီမိုကရေစီဖွဲ့ချုပ်တွေလည်းဆက်ပြီးတော့စ조사နေအောင်မှာဖြစ်ပါတယ်။
မလ13ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကာကြီးနဲ့အကျုံးဝင်နဲ့ပုံမှန်ခွဲ14ခုပါဝင်တဲ့ပြင်ဆင်ချက်ကိုဆက်လက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။